မြန်မာနိုင်ငံမှာနှစ်ပေါင်း20အတွင်းပထမအဆုံးအကြိမ်အဖြစ်ရွေးကောက်ပွဲတွေကျင်းပခဲ့တာဒီကနေ့တစ်နှစ်တစ်နှစ်ပြည့်တဲ့အချိန်မှာအပြောင်းလဲသစ်တွေတွေ့မြင်လာနေရပြီလို့ပြည်တွင်းပြည်ပကအားတက်တန်တွေထွက်ပေါ်လာနေပေမဲ့1990ပြည့်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ခဲ့ကြသူတွေကြားမှာတော့တန်တရားတွေရှိနေကြဆဲဖြစ်ပါတယ်2010ပြည့်နှစ်ရွေးကောက်ပွဲနောက်ပိုင်းလစ်လက်သွားတဲ့လွှတ်တော်အမတ်နေရာတွေအတွက်အစိုးရကကြားဖြတ်ရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပဲအဓိကနိုင်ငံရေးအင်အားစုဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကမှတ်ပုံတင်ဖို့စဉ်းစားနေပြီးနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကြားဆုံးဖြတ်ချက်မချနိုင်သေးပဲဖြစ်နေကြတာပါ။အပြည့်အစုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတော်မအေးမာကဆက်ပြီးပြောပြပါမယ်ရှင်
။2010ရွေးကောက်ပွဲကျင်းပခဲ့တာတစ်နှစ်ပြည့်ပြီဖြစ်ပေမဲ့ဒီမတိုင်ခင်1990ပြည့်နှစ်ရွေးကောက်ပွဲမှာအနိုင်ရခဲ့ကြသူပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ကတော့နောက်ဆုံးရွေးကောက်ပွဲရဲ့ရလဒ်ကိုလက်မခံနိုင်ကြသေးတာပါ။ပြည်ထောင်စုလွှတ်တော်နိုင်ရကလည်းဖြစ်အမျိုးသားလွှတ်တော်ဥက္ကဋ္ဌလည်းဖြစ်တဲ့ဦးခင်အောင်မြင့်ကတော့1990ပြည့်နှစ်ရွေးကောက်ပွဲရလဒ်ကိုအတိမတ်ပြုတယ်ဆိုပြီးမကြသေးခင်ကပဲပြည်တွင်းတို့ရန်ကုန်တိုင်းဂျာနယ်ကိုပြောကြားခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းဒါဟာအစိုးရရဲ့တရားဝင်ထုတ်ပြန်တဲ့သဘောထားမဟုတ်တဲ့အတွက်လက်ခံဖို့အတွက်ခက်ခဲတယ်ဆိုပြီးပြည်သူ့လွှတ်တော်ကိုစားပြုကော်မတီ CRPP အဖွဲ့ဝင်လည်းဖြစ်ဇိုမီအမျိုးသားကွန်ကရစ်ပါတီရဲ့1990ပြည့်နှစ်အနိုင်ရပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဦးကျင်ရှင်းထံကပြောပါတယ်။
ကျွန်တော်တို့အမိမာလေးဒီအခြေခံဥပဒေကိုကျွန်တော်တို့ကလက်မခံနိုင်ဘူးတခုအဲ့ဒီ2010မှာရွေးကောက်ပွဲဝင်တဲ့လူတွေကအဲ့ဒီအခြေခံဥပဒေကိုအတည်ပြုဖို့ဆိုတာထင်ရှားနေတယ်ဟာကျွန်တော်တို့လက်မခံဘူးအခုနောက်ထပ်ရွေးကောက်ပွဲ2010မှာလုပ်တယ်အဲ့ဒီ990အစပြီးတော့2010ထိဒီလူတွေကိုဘယ်လိုလုပ်အပြစ်မပြုတယ်ဆိုတာဒီပါဇက်နဲ့ပြုတာလားကိုကလုံလောက်တယ်လားအဲ့ဒါလေးကစဉ်းစားဖို့အများကြီးရှိလေလေအဲ့ဒီ2010ရွေးကောက်ပွဲအားလုံးရပြီးတဲ့အခါမှာအတိမပြုတ်တယ်ဆိုတော့အဲအဲ့ဒါကိုတော့ဒီလွတ်တော်ကိုယ်စားလှယ်အနေနဲ့လက်ခံလို့ရတော့မဖြစ်တော့တဲ့သဘောရှိတယ်ဥပဒေထဲမှာထွက်လာတာလည်းမဟုတ်ပဲနဲ့ဒီစာဆောင်ထဲမှာထွက်လာတို့လောက်ကတော့မလုံလောက်ဘူးလို့ကျွန်တော်အဲ့လိုယူဆတာပါ
မြန်မာအစိုးရကတော့2010ပြည့်နှစ်ရွေးကောက်ပွဲနောက်ပိုင်းမှာလစ်လက်သွားတဲ့အမတ်နေရာတွေအတွက်ဂျားပြက်ရွေးကောက်ပွဲတစ်ခုကျင်းပဖို့အတွက်စီစဉ်နေခဲ့တာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘကိုးတိုင်းမင်းလာမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်လှလမိုးကတော့2010ရွေးကောက်ပွဲကိုလက်မခံပေမဲ့အစိုးရအနေနဲ့1990ပြည့်နှစ်ရွေးကောက်ပွဲကိုလက်ခံတယ်ဆိုရင်တော့ပါတီက CEC တွေတိုင်းစည်းတွေအောက်ခြေတုတွေရဲ့ဆန္ဒတွေသဘောထားတွေဆုံးဖြတ်ချက်တွေကိုရယူပြီးမှသာသူ့အနေနဲ့လာမယ့်ဂျားပြက်ရွေးကောက်ပွဲကိစ္စကိုစဉ်းစားသွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်
ဒီနေ့ကတစ်နှစ်ပြည့်တဲ့နေ့ပေါ့တစ်နှစ်ပြည့်တဲ့နေ့ဆိုပေမဲ့တကယ်ရွေးကောက်ပွဲရစပြီးတော့ပြည်သူတွေညှော်နေတယ်လို့မဟုတ်ပါဘူးကျမတို့လည်းအဲရွေးကောက်ပွဲရစပြီးမကျေနပ်တာပါတကယ်မှန်မှန်ကန်ကန်ပြည်သူကြိုက်တဲ့အစိုးရမှမတည့်ရသေးလားအထူးသဖြင့်ကတော့သူတို့ရဲ့ဟလာကြားဖို့တည်းပဲနေရာများများယူပြီးတော့ရင်နိုင်ငံတော်တော်များများနေရာမှာသူတို့ပဲအုပ်ချုပ်စီမားနေတာပဲ90ခုနှစ်ရွေးကောက်ပွဲကိုအကောင့်ထဲဖော်မပေးလို့ဆရာနာရှင်အစိုးရအနည်း20ကျော်ဒုက္ခနိုင်လို့ပဲကြည်သူတွေဒုက္ခရောက်နေတာပါအဲ့တော့ဒါကိုပြန်ပြီးတော့ဖော်မယ်ဟလာကျမတို့ညီညီညွတ်ညွတ်နဲ့ဆက်ပြီးတော့ရင်သွားမယ်ဆိုရင်နိုင်ငံမှာအများကြီးတိုးတက်လာမယ်လို့ထင်ပါတယ်ကျမတို့ရဲ့အဓိကရယူနတီပါပဲ CEC ရဲ့သဘောထား CC ရဲ့သဘောထားတိုင်းရဲ့သဘောထားနော်အဲ့ဒီအများစုရဲ့ဆုံးဖြတ်ချက်အပေါ်မှာကျမတို့လိုက်မှာပါ
ကရင်ပြည်နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်နန်းခင်ထွေးမြင့်ကလည်းသူတူဦးတဲ့အနေနဲ့ဂျားဖြတ်ရွေးကောက်ပွဲဝင်ဖို့ကိစ္စကိုလက်မခံပေမဲ့အလုံးရဲ့ဆန္ဒသဘောထားတွေပါမှသာလက်ခံမယ်လို့ဆိုပါတယ်
။ဂျားဖြတ်ရွေးကောက်ပွဲကတော့အမတယောက်ကျဲဆန္ဒနဲ့ဆိုရင်တော့မုံမင်ချင်းမျိုးလိုရရှိတာပေါ့နော်။ဒါပေမဲ့အမတို့ရဲ့အဖွဲ့ကလူကြီးတွေကသဘောထားကိုပြည်내တိုင်းမျိုးစီးစီးရောဆုံးဖြတ်တယ်ဆိုရင်တော့မလက်ခံပါပဲ
။ဦးကျင်ရှင်းထံကတော့ဂျားဖြတ်ရွေးကောက်ပွဲဟာလစ်လက်နေရာကိုသာဝင်ရောက်ရှင်ပြန်ရမှာဖြစ်တဲ့အတွက်သူတို့ဒေသတွေမှာတော့လစ်လက်တဲ့နေရာမရှိတဲ့အတွက်ဖြစ်နိုင်ခြေမရှိကြောင်းတွေကိုလည်းထောက်ပြပြောဆိုခဲ့ပါတယ်။လက်ရှိအနေအထားမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကခေါင်းဆောင်တွေအနေနဲ့ပါတီမှတ်ပုံတင်မတင်ဂျားဖြတ်ရွေးကောက်ပွဲဝင်မဝင်ဆိုတာ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မှုရှိမရှိဆိုတာတွေကိုမူတည်ပြီးလက်ခံစဉ်းစားသွားဖို့သဘောထားတွေရှိကြောင်းပြောဆိုနေသလိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်ကိုယ်စားလှယ်တွေအပါအဝင်တိုင်းနယ်ပြည်နယ်အသီးသီးကခေါင်းဆောင်တချို့ကတော့အောက်ခြေတုရဲ့သဘောထားဆန္ဒတွေကိုမေးမြန်းဖို့ကိုလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကခေါင်းဆောင်တွေကိုတင်ပြထားတာပါဒီအတွက်ဒီကိစ္စကိုလွယ်လွယ်နဲ့ဆုံးဖြတ်ဖို့ခက်ခဲနေကြောင်း1990ပြည့်နှစ်လွှတ်တော်ကိုယ်စားလှယ်တွေကတော့ပြောဆိုနေကြပါတယ်ရှင်